Malaysia nang yang malaka miu ma shi de. Malaysia ne thang asa sa yang ne bwero go. Malaysia luwe mu ji zai ye ye re sani ni ga wen yao pansi mu ma. Myanmar nang yang daare apa wen atao tha me le ze jo pansi khan ge ya ba re. Di tadin go VOA tadin taw mai ee ma ga tadin pe bu tha ba re shin.
Malaysia nang yang malaka miu ma sani ni ga. Malaysia ne thang asa sa yang ne bwero go. Niya na khu ma chin pa ge bi. Edi ze yang bwero ma za bwero alo da ma re phi. Atao tha me re go khai si ge ra jang. Malaysia luwin mu ji jai anabai ni ga shang takin win yao sit se ga ba de ai the ma myama ri apa win lu 40 jaw phan si khan ya de so bi malaysia nangan ga alou tama ye saung ya ni tu u ti ha ma maung ga pyo pya ba de
di malaka ma shi de niya na khu ma lu thai di asa asa pwe lo ba no malaysia ma lo poun ma pi so lo yin chano lu thai malaysia so myo ai อาสาสะปွဲတော်นี้ดิရှိတယ်ကွန်လန်လန်ပူနဲ့အမီတဝိုက်ဒီမှာလဲအဲ့ပွဲတော်လေးတွေကိုပြီးခဲ့တဲ့ခုနဝိုင်းတော့ကလည်းလောက်တာတွေ့တယ်ဗောနော်အခုလည်းဒီမလက်ကာမှာသူနေရာနှစ်ခုမှာအဲ့ပွဲတော်လေးတစ်ခုသူတို့လောက်ကြတယ်ဆိုတော့အဲ့လောက်တဲ့ဒီထိုင်းအစားစာပွဲတော်မှာသူတို့ပါမစ်တီဟိုတင်ထားတာလည်းမရှိဘူးကျွန်တော်တို့သိရတာဗောနော်ဆိုတော့နေရာကြီးကတော့ဘတ်တူဘရန်ဒန်နဲ့အိုက်ကလော့စ်န
ဒီတရားမဝင်ပေါ့နော်အထောက်ထားမဲ့ဗီဇနက်လေးခုကိုသူတို့ဖမ်းစီရမိခဲ့တယ်ပေါ့အဲဒီဗီဇနက်လေးခုထဲမှာထိုင်းမျိုးပါတယ်မြန်မာမျိုးလည်းပါတယ်ဒါအင်ဒိုနီးရှားလေးပါတယ်ပေါ့နော်သူတို့ကတော့ဒီပွဲတော်မှာစပွဲတို့ဆိုပြီးဝင်လုပ်နေတဲ့သူတွေပေါ့စုစုပေါင်း50နဲ့50ခုသူတို့ဖမ်းစီလိုက်တယ်ပေါ့နော်မလေးရှားနိုင်ငံမှာအထောက်ထားမဲ့တွေကိုကိုပိကပ်ပေးကာလမှာဒန်ဂျေးစေနှုန်းတက်တ ဆိုရင်နေရက်ပြန်ခွင့်ရဖို့ကလည်းတန်ကျင်းစင်းလုံးကလည်းများသွားတယ်လို့လွယ်လွယ်ကူကူနေရက်ပြန်ခွင့်မရတော့ဘူးလို့လည်းဆိုပါတယ်။ဒီန
ေ့တစ်ထောက်ကဆိုရင်တန်ကျင်း900ပဲပြီးတော့ပြန်ရတာဆိုတာလေ။တက်တော့တာနဲ့ပြန်ရတာပေါ့။အခုချိန်မှပြန်မယ်ဆိုလို့ရှိရင်အမြင့်ဆုံးတန်ကျင်းပေါ့နော်။3100ပေးဆောင်ပြီးပြန်ရတာ။ဆိုတော့အဲ့ဒီ3100ပေးဆောင်လို့ပြန်ရင်တော့မှပြန်မြင်လိုက်ပြန်လို့မရတဲ့အနေအထားမျိုးရှိနေပါတယ်ခင်ဗျာ။
ဒီအတွက်အဖမ်းဆီးခံရမယ်ဆိုရင်များသောအားဖြင့်ထိန်းသိမ်းရေးစခန်းနေနဲ့ထောင်တွေကိုသာပို့ဆောင်ခဲ့တယ်လို့လည်းဆိုပါရယ်အခုဆိုရင်မလေးရှားနိုင်ငံမှာရွေးကောက်ပွဲနီးလာတာကြောင့်ကနှစ်ကုန်ကန်ဒီအချိန်ဖြစ်တဲ့အတွက်ပါအော်ပရာစီစစ်ဆင်ရေးတွေလုပ်ပြီးအဖမ်းဆီးတွေဇက်တိုက်လုပ်နေတာပါလက်ရှိမှာတော့မလေးရှားနိုင်ငံမှာထိန်းသိမ်းရေးစခန်း16ခုရှိပြီးစခန်းတိုင်းမှာမြန်မာတွေယာကနန်းနဲ့ရှိနေတာပါဒီရတဲ့ရက်ကလည်းထိုင်းမလေးနယ်စပ်မှာလူကုန်ကူးခံရတဲ့မြန်မာတွေအပါအဝင်အထောက်ထားမဲ့90လောက်ဖမ်းဆီးခံရပြီးအောက်တိုဘာလထဲမှာတော့မလေးရှားနိုင်ငံရဲ့ပြည်နယ်အသီးသီးမှာမြန်မာ200လောက်ဖမ်းဆီးခံရတယ်ဆိုပြီးအလုံသမားရေးဆောင်ရွက်နေသူတွေကပြောပြကြပါရဲ့ရှင်။